ကဘာမကျေတွေ့မြမပြည်ကြီးရှိဖို့အတွက်ကျွန်တော်တို့နိုင်ငံတော်တချင်းကအတိလင်းဖော်ပြထားတာကိုတွေ့ရပါလိမ့်မယ်။တရားမြတ်တာချင်းလွတ်လပ်ချင်းနိုင်ငံသားအလုံးစစ်ညလုံးညင်ညာချင်းအခွင့်အရေးတူညီမျှတာပြီးဝါဒဖြူစင်တဲ့နိုင်ငံဖြစ်ချင်းဆိုတာတွေခါပြည်တော်စုမြန်မာနိုင်ငံရဲ့အမွေအနှစ်အဆစ်တွေပဲဖြစ်ပါတယ်။ဒီအမွေအနှစ်တွေကိုထိမ့်သိမ်းစောင့်ရှောက်နိုင်မှကဘာမကျေတွေ့မြမပြည်ကြ ဒီဘက်မှာတော့မကြခင်ထွက်ပေါ်လာမဲ့အစိုးရတဲ့ခါလွတ်လပ်တဲ့အသင်းဖွဲ့တွေနဲ့ပူးပေါင်းပြီးနိုင်ငံတော်အုပ်ချုပ်ရေးကဏ္ဍမှာဘယ်လိုဆောင်ရွက်တင်လဲဆိုတဲ့အချက်တွေကိုကျွန်တော်တင်ပြသွားမှာဖြစ်ပါတယ်။အဲလိုမတင်ပြခင်မှာအစိုးရဟောင်းလက်ထက်ကလွတ်လပ်တဲ့အသင်းဖွဲ့တွေနဲ့အစိုးရဟောင်းကြားဆက်ဆံရေးအကြောင်းကိုကျွန်တော်အနည်းငယ်တင်ပြချင်ပါတယ်။2008ဖွဲ့စည်းပုံရပေါ်ပေါက်လာတဲ့အစိုးရဟာအယက်သားနိုင်ငံခံထားပေမဲ့စစ်စိတ်စစ်မှန်နေမပြောက်သေးတဲ့အစိုးရဖွဲ့ဖြစ်တယ်ဆိုတာဘယ်လို့မှမငင်းနိုင်ပါဘူး။အောက်ချင်မသည့်အထက်သူဆိုတဲ့ဒီမိုကရေစီကိုပုံဖော်တဲ့နေရာမှာသူတို့ရဲ့ပင်ကိုစိတ်သဘောအရအခက်ခဲရှိနေတယ်ဆိုတာကိုကျွန်တော်နားလည်နိုင်ပါတယ်။ဒါကြောင့်လွတ်လပ်တဲ့အသင်းဖွဲ့တွေဖြစ်တဲ့အရက်ဖက်လူဖွဲ့စည်းတွေနဲ့ဆက်ဆံရမှာအမိန့်ပေးခြင်းနဲ့ပုံစံတွေရှိနေစေပါပဲ။တခုခုကိုဆွေးနွေးပြီးဆုံးဖြတ်ကြမယ်ဆိုရင်တော့လွတ်လပ်တဲ့အသင်းဖွဲ့တွေကိုဖိတ်ကြားတယ်ဆိုတာဟာဟန်ပြသဘောတည်းများပါတယ်။အစည်းအဝေးကနေရောက်ပြီးဆိုရင်အစိုးရဘက်ကအသင့်ပြင်ထားပြီးသားပုံစံတွေအောက်မှာပဲဆွေးနွေးဆုံးဖြတ်ခွင့်ရကြပါတယ်။တကယ်တော့အဲ့လိုလူရတွေဟာလွတ်လပ်တဲ့အသင်းဖွဲ့တွေကိုလေးစားမှုပြုတ်ကြအောင်နဲ့စော်ကားလိုက်တာပဲဖြစ်ပါတယ်။လွတ်လပ်တဲ့အသင်းဖွဲ့တွေကိုကြိလိုက်မယ်ဆိုရင်ဘာသာရပ်လိုက်ကျွမ်းကျင်တဲ့ပညာရှင်တွေ၊နယ်ပယ်လိုက်ဩဇာရှိသူတွေ၊စေနာလျောက်လူမှုရေးအထောက်အကူပြုသူတွေ၊နိုင်ငံရေးအတွက်ကြုံရှိသူတွေအများကြီးပါဝင်ပါတယ်။ဒီလူတွေကိုဖိတ်ခေါ်ပြီးအကြံကောင်းဉာဏ်ကောင်းတွေစုစည်းရမယ်အစားလူမြင်ကောင်းယုံတက်တဲ့မျိုးလုပ်တာဟာအချိန်ကုန်ငွေဖြုံးပြီးတိုင်းပြည်ကိုအကျိုးမဲ့စေတဲ့လုပ်ရမျိုးပဲဖြစ်ပါတယ်။အဲ့လိုအချင်းတွေကိုလာမဲ့အစိုးရတက်ကသင်ခန်းစာဖြင့်မှတ်ယူပြီးလွတ်လပ်တဲ့အသင်းဖွဲ့တွေနဲ့ကောင်းမွန်တဲ့ဆက်ဆံရေးထူထောင်နိုင်ဖို့မူဝါဒတည်းရလိုပါတယ်။အထူးသဖြင့်ပြည်နယ်နဲ့တိုင်းဒေသကြီးအစိုးရတွေဟာပြည်ထောင်စုအစိုးရကချမှတ်တဲ့မူဝါဒတွေကိုလက်တွေ့အကောင်အထည်ဖော်ရမှာဖြစ်တဲ့အတွက်ဒေသတွင်းကလွတ်လပ်တဲ့အသင်းဖွဲ့တွေရဲ့အကူအညီတွေအများကြီးယူရမှာဖြစ်ပါတယ်။ဒေသတွင်းလွတ်လပ်တဲ့အသင်းဖွဲ့တွေကိုစုစည်းပြီးတက်ဆိုင်ရာတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေကိုအထောက်အကူပေးနိုင်တဲ့အင်အားစုတစ်ခုဖြစ်ပြောင်းလဲနိုင်ဖို့လိုပါတယ်။အဲ့လိုအင်အားစုမျိုးသာတိုင်းဒေသကြီးနဲ့ပြည်နယ်တွင်းအားကောင်းလာပြီဆိုရင်အစိုးရတွေရဲ့လုပ်ငန်းတွေဟာလည်းလင်းလင်းမြန်မြန်တိုးတက်ကောင်းတဲ့ဖော်လာမယ်လို့ကျွန်တော်ယုံကြည်ပါတယ်ဥမာဆိုကြပါစို့ရန်ကုန်မြို့ကရင်ကျော်ပိတ်ဆို့တဲ့ပြဿနာကိုဖြေရှင်းတဲ့နေရာမှာသက်ဆိုင်ရာနယ်ပယ်အသီးသီးကိုကူစားပြုတဲ့အသင်းဖွဲ့တွေနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရတို့သာပူးပေါင်းဆောင်ရွက်ခဲ့မယ်ဆိုရင်ဖြည့်ရှင်းနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ရန်ကုန်မြို့ရင်ကျော်ပိတ်ဆို့တဲ့အနေအထားကိုသုံးသပ်မယ်ဆိုရင် 1. လမ်းတွေတိစောက်ထားတဲ့ပုံစံ 2. ကားတွေတိုးလာတဲ့အခြေအနေ 3. လူတွေရဲ့စီကံစတာတွေကိုတွေ့ရပါတယ်။အဲ့ဒီသုံးချက်မှာလမ်းတိစောက်ထားတဲ့ပုံစံနဲ့ကားတွေတိုးလာတဲ့အခြေအနေကိုချက်ချင်းပြုပြင်ထိန်းချုပ်ဖို့ခက်ခဲပါတယ်။ဒါပေမဲ့လူတွေရဲ့စီကံကိုပြန်ပြီးအသက်သွင်းဖို့တော့ချက်ချင်းလုပ်လို့ရနိုင်တာတွေရှိပါတယ်။အဲ့လိုစီကံကိုထိန်းချုပ်မှုအတွက်အစိုးရနဲ့လွတ်လပ်တဲ့အသင်းဖွဲ့တွေရဲ့အနိကပူးပေါင်းဆောင်ရွက်မှုတွေဟာအင်မတန်မှအရေးကြီးပါတယ်။လူတွေရဲ့စီကံလို့ဆိုတဲ့နေရာမှာရင်မောင်းသူတွေလိုက်နာမဲ့စီကံ၊လမ်းဖြတ်ကူးသူတွေလိုက်နာမဲ့စီကံ၊လမ်းဘေးဈေးသတွေလိုက်နာမဲ့စီကံအထူးသဖြင့်အဲ့ဒီစီကံတွေကိုစောင့်ကြည့်ထိန်းကျောင်းနေတဲ့ရင်ထင်းရဲတွေရဲ့စီကံဟာအဓိကကျနေပါတယ်။ကျွန်တော်အထက်မှအချင်းချင်းတင်ပြခဲ့ဘူးသလိုပါပဲအပြင်းထန်ဖိနှိပ်ခံခဲ့ရတဲ့မြန်မာပြည်သူတွေဟာအာဏာရှင်တွေချမှတ်ထားတဲ့အနိုင်ဆုံးစီမံစီကံတွေကိုချိုးဖောက်ပြီးတော်လံမှုကိုစတင်ခဲ့ကြပါတယ်။ဘာကြောင့်လဲဆိုတော့အာဏာရှင်စနစ်အောင်မှာဘယ်စည်းကမ်းဥပဒေကိုပဲချိုးဖောက်ဖောက်တည်လောက်တဲ့ပြစ်ဒဏ်တွေခံကြရလို့ပဲဖြစ်ပါတယ်။ဒီမိုကရေစီခေတ်မှာစည်းကမ်းဟာတိတ်ကိုအရေးကြီးပါတယ်။စည်းကမ်းဆိုတာထက်တာဝန်ယူတတ်တဲ့စိတ်တာဝန်ခံတတ်တဲ့စိတ်လို့ပြောရင်ပိုပြီးတော့မှန်ပါတယ်။ဒါကြောင့်ပြည်သူ့ကိုအခြေပြုပြီးဖွဲ့စည်းထားတဲ့လွတ်လပ်တဲ့အသင်းဖွဲ့တွေရဲ့အကူအညီကိုသက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးအစိုးရတွေကရယူပြီးရင်စည်းကမ်းထိန်းသိမ်းရေးကိုဆောင်ရွက်တင်ပါတယ်။ဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတဲ့နည်းလမ်းတွေကိုတော့နောက်တစ်ပတ်မှာကျွန်တော်ဆက်ပြီးတင်ပြသွားပါမယ်။ကျေးဇူးတင်ပါတယ်။ကျွန်တော်ဂျင်မီပါ။ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင်ညောင
Take time.